ကမ္ဘာပေါ်က AIDS ရောဂါဆိုင်ရာထိတ်တန့်သူတွေတည်တွေနိုင်ငံရေးခေါင်းဆောင်တွေတန်တမာတွေနဲ့တခြားတာဝန်ရှိသူ2000ခွဲလောက်ဟာဒီကနေ့တနင်္ဂနွေနေ့မှာကျင်းပမယ့်နိုင်ငံတကာ AIDS တိုက်ဖျက်ရေးညီလာခံမှာစုဝေးတွေ့ဆုံကြမှာဖြစ်ပါတယ်။နောက်နေ့တစ်ချိန်ကျင်းပနေတဲ့ဒီညီလာခံကိုဇူလိုင်လ22ရက်နေ့ကနေ28ရက်နေ့အထိဝါရှင်တန်မြို့တော်မှာကျင်းပမှာဖြစ်ပါတယ်။ဝါရှင်တန်မြို့တော်ဟာအမေရိကန်နိုင်ငံမှာ HIV ရောဂါပိုးအများဆုံးရှိနေတဲ့မြို့ရဲကတစ်ခုလည်းဖြစ်ပါတယ်။အင်ဂျီလာကမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဟီလရီကလင်တန်အရင်သမ္မတဟောင်းဘီလ်ကလင်တန်နဲ့သမ္မတကရိုဟောင်းမစ်လောရာဘုရှ်တို့ကမိန့်ခွန်းပြောကြားမှာဖြစ်ပါတယ်မိန့်ခွန်းပြောကြားမဲ့တခြားထိတ်တန့်ပုဂ္ဂိုလ်တွေထဲမှာတော့ကမ္ဘာပံဥက္ကဋ္ဌဂျင်မြုံကင်နဲ့ Microsoft ကုမ္ပဏီဥက္ကဋ္ဌဘီလ်ဂိတ်စ်တို့လည်းပါဝင်မှာဖြစ်ပါတယ်ကမ္ဘာပေါ်မှာ HIV AIDS ရောဂါဖြစ်နေသူ34သန်းရှိပြီးတော့ပြီးခဲ့တဲ့2011ခုနှစ်ကဒီရောဂါကြောင့်သေဆုံးသူ 1.8 သန်းရှိတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ